မျိုးသားပညာရေးဥပဒေကိုစန့်ကျင်ကန့်ကွက်ပြီးတော့ချီတက်နေကြတဲ့ပင်မတပိတ်စစ်ကြောင်းဟာပဲခူးတိုင်းမင်းလှမျိုးကနေလက်ပံမျိုးကိုဆက်ပြီးတော့ချီတက်နေပြီးတိုင်းနယ်ပြည်နယ်တွေဖြစ်တဲ့ကယန်းနဲ့ချင်းတိုင်းရင်းသားတပ်မကတွေအပြင်တခြားတပ်မကဝင်မဟုတ်သူတွေကလည်းလာရောက်ပြီးတော့ပူးပေါင်းမှုတွေရှိနေတယ်လို့ဆိုပါတယ်တနင်္သာရီမွန်မီလက်စစ်ကြောင်းမီလက်တပိတ်စစ်ကြောင်းနဲ့အေယာဝီစစ်ကြောင်းကတော့ခိတရညာထားပါတယ်အကြောင်းစကိုမမအေးမာကသတင်းပေးပို့ထားတာလေခင်
ဒီမိုကရေစီပညာရေးပင်မတပိတ်စစ်ကြောင်းကတော့မင်းလားမျိုးကနေလက်ပံမျိုးကိုဆက်လက်ချီတက်နေပြီးတိုင်းနယ်ပြည်နယ်အသီးသီးမှာရှိတဲ့ခရိုင်သမဂ္ဂပေါင်း19ခုနဲ့အတူဥဆောင်ချီတက်နေကြောင်းပင်မတပိတ်ခေါင်းဆောင်ကိုမင်းသွေးတက်ကဆိုပါတယ်
။ဟောကျောင်းပင်မစစ်ကြောင်းဟာရန်ကုန်တောင်ပိုင်းခရိုင်ကျောင်းသားသမဂ္ဂရဲ့ရန်ကုန်အစီပိုင်းခရိုင်ကျောင်းသားသမဂ္ဂရဲ့နောက်ပြီးကျောင်းခရိုင်ကျောင်းသားသမဂ္ဂပုဂံခရိုင်ကျောင်းသားသမဂ္ဂအေရဝီတိုင်းမှာဆိုရင်မုံဦးရင်ခရိုင်ကျောင်းသားသမဂ္ဂရောင်မြောင်းမြခရိုင်ကျောင်းသားသမဂ္ဂကတိဆိုင်ကျောင်းသားသမဂ္ဂကျောင်းဆိုင်ကျောင်းသားသမဂ္ဂပါတယ်ဒီအထက်ဘက်မှာဆိုရင်ကြောက်တဲ့ဆရာရင်မန္တလေးဆရာရင်ရင်းညံဆရာရင်ကြောင်းဆိုင်ဆရာရင်ဘုံသာဆရာရင်မိတိလာဆရာရင်ဒါဒီဆရာရင်မှာရှိနေကျောင်းသားသမဂ္ဂတွေပါဘူးဒါလို့လည်းကျွန်တော်တို့ဆက်ပြီးပူပေါင်းတာဒီရေလက်တွေသားမှာရှိနေတဲ့ကျောင်းသားတွေပေါ့သမဂ္ဂဝင်မဟုတ်တဲ့ဒီမကွေးတို့ဒီလန်ကျောင်းတို့ကျောက်ပတောင်းတို့ကကျောင်းသားတွေဆက်ပြီးပူပေါင်းလာတယ်နောက်ပြည်ခရိုင်ကကျောင်းသားသမဂ္ဂကလည်းကျောင်းသားတွေပူးပေါင်းလာတယ်။အဲနောက်ပဲခူးတိုင်းနောက်ဆန်းမှာရှိနေတဲ့ပဲခူးနောက်ဆန်းကျောင်းသားသမဂ္ဂကပေါင်းတယ်ပြည်လေးကဒီနေရာတွေပါတဲ့ပဲခူးနောက်ဆန်းမြို့နယ်မှာရှိနေကျောင်းသားတွေပူးပေါင်းလာတဲ့ပဲခူးနောက်ဆန်းကျောင်းသားသမဂ္ဂလည်းပါလာတ
ယ်။တနင်္လာရီမွန်မြေလက်ကျောင်းသားတွေရဲ့တပိတ်စစ်ကြောင်းရန်နာလိုက်ပြီမဲ့မုံရွာခရိုင်နဲ့မြေလက်ဘက္ကတကျောင်းသားတွေကတော့ပင်မတပိတ်ကိုလာရောက်ပူပေါင်းကြမှာဖြစ်တယ်လို့တက္ကသများဥဆောင်တဲ့ ARR တပိတ်စစ်ကြောင်းအနေနဲ့တပိတ်ရနာထားပေမဲ့တပိတ်လန်ခဲ့မယ်ဆိုရင်ဒေဒီယဲမြို့မှာရောက်ရှိနေတဲ့ ARR စစ်ကြောင်းကဘာကတာဖွဲ့ဝင်တွေဟာပင်မတပိတ်နဲ့လာရောက်ပူပေါင်းသွားမယ်လို့ပြောကြပါတယ်။တပိတ်ပေါင်းနေတဲ့ကျောင်းသားတွေကိုနေပြည်တော်မှာရှိတဲ့ရေစင်းတက္ကသိုလ်3ခုကကန့်ကွက်ရှုံချကြောင်းနိုင်ငံပိုင်သတင်းစာတွေကနေထုတ်ပြန်ခဲ့မှုနဲ့ပတ်သက်လို့စိုက်ပျိုးရေးတက္ကသိုလ်မွေးမြူရေးတက္ကသိုလ်တတော်တက္ကသိုလ်စတဲ့ရေစဲတက္ကသိုလ်3ခုကနေသူတို့သဘောထားမဟုတ်ကြောင်းဖေဖော်ဝါရီလ18ရက်နေ့မှာထုတ်ပြန်ကြေညာခဲ့ပါတယ်။ဒီကြေညာချက်ထဲမှာတော့သူတို့တက္ကသိုလ်တွေဟာဝန်ကြီးဌာနတွေရဲ့လက်အောက်တွေမှာရှိတဲ့အတွက်တမကတွေဖွဲ့စည်းဖို့အတွက်အခွင့်မတားခဲ့ပေမဲ့ဒီမိုကရေစီတိုက်ပွဲဝင်ကျောင်းသားတွေနဲ့တသားတည်းရှိတဲ့အကြောင်းနဲ့လေးဖွင့်ဆိုင်ဆွေးနွေးပွဲကနေလွှတ်တော်ကိုတင်သွင်းထားချက်တွေနဲ့ပတ်သက်လို့ကျောင်းသားတွေရဲ့ဆန္ဒသဘောထားတွေနဲ့ကန့်ညီမှုမရှိပါကနောက်တစ်ဖန်တပိတ်မောက်ရာမှာရေစင်းတက္ကသိုလ်အနေနဲ့စစ်ကြောင်းတစ်ခုအနေနဲ့ပါဝင်လာမှာဖြစ်ကြောင်းထုတ်ပြန်ထားပါတယ်။အစိုးရဘက်ကသတင်းထုတ်ပြန်ပြီးမှာတော့ရေစင်းတက္ကသိုလ်ကကျောင်းသားတွေကကျောင်းသားတပိတ်တွေကိုထောက်ခံကြောင်းပင်မတပိတ်စစ်ကြောင်းကိုဆက်သွယ်လာတဲ့အကြောင်းပင်မတပိတ်ခေါင်းဆောင်ကိုမင်းသွေးတက်ကပြောပါတယ်
။ရေစင်းတက္ကသိုလ်ကသဘောထားထုတ်ပြန်တာအစိုးရရဲ့ကလေးသားလေးမှပါတဲ့ဥစ္စာပေါ့လေအဲ့ဒါထုတ်ပြန်ပြီးရဲ့တော့ပါမှာချက်ချင်းပဲကျွန်တော်ခုနကဆိုကျွန်တော်တို့ကိုရေကြီးနေတဲ့ဆက်ွက်ထားတဲ့ကျောင်းသားတွေရှိွေးထိုင်နေတယ်ဟိုဝိညာဏမစုတဲ့အတွက်သမဂဖွဲ့လို့အဆင်မပြေဘူးဒါနဲ့အဲ့မှာရှိနေတဲ့ကျောင်းသားတွေကအကုန်လုံးစုပေါင်းပြီးတော့ဒီသိုးရတဲ့အဲ့မှာပါတဲ့ဒီပုဂ္ဂိုလ်ချင်းတရားတပိတ်ကိုမထောက်ခံဘူးဆိုတဲ့ရှင်ညာချက်ကသူတို့ရဲ့သဘောထားမဟုတ်ဘူးပေါ့ဒီဟာဆရာရှင်မရေနဲ့သူတို့နဲ့ရင်းနေတဲ့လက်သဆုပ်ကကျောင်းသားတွေကပဲကျောင်းလုံးရဲ့သဘောထားတရားဟုတ်တရားထုတ်ပြန်တယ်ပေါ့ကျောင်းသားတော်တော်ဖြစ်ပြောင်းထုတ်ပြန်လာလို့သူတို့လက်မခံဘူးသူတို့အနေနဲ့ဒီမိုကရေစီပညာရေးစစ်ကြောင်းနဲ့ဒီမိုကရေစီပညာရေးတပိတ်တိုက်ပွဲကိုနောက်ခံနဲ့လက်ခံနဲ့ဆိုတဲ့အောင်သူနိုင်ပိုင်းနဲ့ပညာရေးအခုထုတ်ပြန်လိုက်ပါပြီကျွန်တော်တို့စီလည်းပုံဆက်ပြီးအစီအစေးပါတယ်
ပင်မတပိတ်စစ်ကြောင်းအနေနဲ့ရန်ကုန်ဝင်ရဲမှုရင်းနဲ့ပတ်သက်လို့အာဏာပိုင်တွေဘက်ကကောလူပုဂ္ဂိုလ်တဦးချင်းကကောဖိအားပေးမှုတွေလုပ်နေတဲ့အတွက်မင်းက်ဖန်မှာပင်မတပိတ်စစ်ကြောင်းမှာပါဝင်တဲ့ခရိုင်အသီးသီးကကျောင်းသားတွေရဲ့သဘောထားဆန္ဒတွေကိုမေးမြန်းပြီးဆုံးဖြတ်ချက်ချသွားမယ်ဆိုပြီးပင်မတပိတ်ခေါင်းဆောင်ကိုမင်းသွေးတက်ကပြောပါရယ်
ကျွန်တော်နောက်ဆုံးနှုတ်ချက်ကတော့ရန်ကုန်ဝင်နဲ့ဆုံးဖြတ်ထားပါတယ်
ပင်မတပိတ်စစ်ကြောင်းရန်ကုန်ကိုဝင်ရောက်နိုင်ဖို့အတွက်မိုင်တရာကျော်လောက်ကျန်ရှိနေတဲ့အချိန်မှာပင်မတပိတ်စစ်ကြောင်းကကျောင်းသားတွေရဲ့ပုံကိုရေးထိခိုက်စေနိုင်တဲ့ဝါရဖြန့်ကျင်ရေးတွေလူမှုကွန်ရက်တွေမှာပြန့်နှံ့လာသလိုတပိတ်စစ်ကြောင်းရန်ကုန်မူရေးနဲ့ပတ်သက်လို့လူလူကြားမှာနာမည်ကြီးတဲ့တီးတကူဆရာတော်ကမြစ်တိုင်ရက်ခံတာတွေလှုပ်လာပါတယ်။ကျောင်းသားတွေကတော့တားဆီးမှုတွေဝေဖန်မှုတွေကိုပယ်ချခဲ့ပြီးလက်ပံမြို့မှာတရက်ရက်နာချင်းရန်ကုန်ဝင်ရေးမဝင်ရေးအတွက်ကျောင်းသားတွေအချင်းချင်းကြားမှာဆွေးနွေးပြီးနောက်ဆုံးသဘောထားတွေရယူသွားမှာဖြစ်ကြောင်းဘက္ခတများဦးဆောင်တဲ့ပင်မတပိတ်စစ်ကြောင်းကပြောဆိုခဲ့ပါတယ်ရှင်။